ဒေသခံတို့တက်ပြတ်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားတုံးတိုက်ခိုက်မှုတွေဖြစ်လာတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးစစ်တော်ဘက်ကစောင့်ကြည့်မှုတွေနဲ့အရေးပေါ်အဆိုတင်သွင်းသွားဖို့ရှိတယ်လို့ပြည်နယ်စစ်တော်ကိုယ်စားလှယ်တူကပြောဆိုလိုက်ပါတယ်။အခုလိုဒေသတွင်းကစိုးရိမ်စရာလုံခြုံရေးအခြေအနေပေါ်လုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေကစနစ်တကျတာဝန်ယူဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားစစ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့ဆက်တွယ်မြင်းမြန်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်ထဲမှာပြီးခဲ့တဲ့2019ခုနှစ်ကစလို့ဘာသာရေးလူမျိုးရေးအသွင်ဆန်တဲ့ပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်2016ခုနှစ်အောက်တိုဘာလမှာတော့နေသာစောင့်တပ်စခန်းတွေကိုအင်အားသုံးကျဖက်တိုက်ခိုက်မှုတွေကြောင့်ဒေသရေးလုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေအထားဖြစ်လာတာပါ။ပြီးခဲ့တဲ့လတွေကမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တက်ပြတ်ခဲရတာအပါအဝင်ပြီးခဲ့တဲ့ရက်ပိုင်းဩဂုတ်လ9ရက်ပဲဒေသခံမျိုးတိုင်းမား6ဦးအသက်ပြတ်ခံရပြီး2ဦးပျောက်ဆုံးနေတာနဲ့နေမည်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးတိုက်ခိုက်မှုတွေရှိလာတဲ့အတွက်ဒေသခံတွေရဲ့လုံခြုံရေးစိုးရိမ်မှုတွေမြင့်တက်လာတာပါဒီလိုဒေသရေးမတည်ငြိမ်မှုတွေနဲ့တရားဥပဒေစိုးမိုးမှုအားနည်းလာတဲ့အပေါ်ပြည်내လွှတ်တော်ဘက်ကနေဘူးဒီအောင်မောင်တော်ဒေသကိုကွင်းဆင်းလေ့လာစုံစမ်းမှုတွေနဲ့အစီရင်ခံစာတင်သွင်းခဲ့တယ်လို့ရခိုင်ပြည်내လွှတ်တော်ကဘူးဒီအောင်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ
်လွှတ်တော်မှာအစိုးရအစီရင်ခံစာပေါ်ကျွန်တော်တင်ပြီးသားပြီးဖြစ်ပါတယ်ကျွန်တော်တို့ဒီမှာရခိုင်ပြည်내မြောက်ပိုင်းဘူးဒီအောင်မောင်တော်ဒေသမှာလူကြီးတွေအားနည်းတဲ့အတွက်ကြောင့်လူကြီးတို့တုန်းကကိုယ်ပေါ်တော့ကျွန်တော်အစိုးရပြန်ပြီးတော့တောင်းဆိုခဲ့တာရှိပါတယ်အဲ့ဒီတောင်းဆိုခဲ့တာရှိတယ်အောင်ညာလေးကျွန်တော်ညမလူကြီးတွေညစ်နေတဲ့အတွက်ကြောင့်အခုနေပြီးတော့တော့အစိုးရကြီးလိုက်ကျွန်တော်တို့အကျဉ်းဆက်ခံရတာတွေကကျွန်တော်လူကြီးတွေအားနည်းချေချောင်ဖြစ်တယ်အဲ့ဥပဒေစိုးမှုမရှိတဲ့အကျဉ်းချောင်ဖြစ်တယ်လို့ကျွန်တော်အဲ့လိုတုံ့ပြန်လို့ရပါတယ်ခင်ဗျာ
ပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာဦးဆောင်တဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေဟာလည်းအကျဉ်းဖက်တက်ဖြတ်ခံရတဲ့ကိုင်းကြီးကြီးရွာကမြို့တိုင်းရင်းသားတွေရဲ့ကြံရစ်သူမိသားစုဝင်နေစီတွားရောက်တွေ့ဆုံအပေးခဲ့ပါတယ်ရခိုင်ပြည်နယ်လွတ်တော်အမည်နဲ့ရခိုင်ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးလုံခြုံရေးရာတိုးမြှင့်ပေးဖို့နဲ့တရားဥပဒေစိုးမိုးမှုရှိအောင်စောင့်ကြည့်မှုတွေနဲ့ထိန်းကျောင်းဆောင်ရွက်သွားမယ်လို့လည်းရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကပြောပါတယ
်နိုင်ငံတကာခရီးကြောင်ကျွန်တော်တို့လူကြီးတက်ဖို့ဝင်တွေကအဲ့ဒါကာကွယ်ပေးနေတယ်အဲ့ဒါကုန်ပြင်နေတဲ့အခြေအနေမရှိဘူးအဲ့ဒီအခြေအနေတွေမှာအဲ့ဒါဒီအကျဉ်းဖက်မှုကပို့ပြီးတော့အဲ့ဒါများပြားလာတဲ့အခြေအနေတွေရှိတယ်ပို့ပြီးအဲ့ဒါဒီအကျဉ်းဖက်မှုယေရှုကမြင့်တက်လာတဲ့အခြေအနေရှိနေတဲ့အတွက်ကြောင့်အဲ့ဒါကျွန်တော်တရားဥပဒေစိုးမိုးမှုနိုင်ငံတော်အချုပ်အခြာအနာဂတ်တော့ကျွန်တော်တို့ဖိပလာတဲ့အခြေအနေတွေဖြစ်တဲ့အတွက်ကြောင့်ဒီမှာဖြစ်နေတဲ့ကိစ္စရဲ့အပေါ်မှာကျွန်တော်တို့ကတော့အဲ့ဒါအမြဲတမ်းတောင်းပန်နေနေပါတယ်ခင်ဗျာနော်အဲ့ဒါကျွန်တော်တို့အရေးကြီးတယ်လို့ကျွန်တော်တို့ကအဲ့တော့ဆုံးတော့တဲ့အချိန်ကြီးရှိပါလိမ့်မယ
်အခုလိုရခိုင်ပြည်နယ်ပင်ကစိုးရိမ်စရာလုံခြုံရေးအနေအထားတွေနဲ့ပတ်သက်လို့တက်ဆိုင်ရာဒေသတွေလုံခြုံရေးတာဝန်ယူထားတဲ့ပြည်내အစိုးရတပ်မတော်ပြည်ထရေးနဲ့နေသားဆောင်တပ်တွေကိုလုံခြုံရေးညာတုံ့ပြန်ပေးဖို့နဲ့စနစ်တကျလုံခြုံရေးအစီအမံတွေဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းအကြံပြုပါတယ
်ဒီလိုမျိုးအကြံဖက်တက်ခဲမှုများနေပြီးတော့ဒီဟိုဘက်ကတို့တွေ့ကြတွေ့ကြဖြစ်တဲ့နောက်ပိုင်းမှာတော့ဇက်တိုက်ဇက်တိုက်ဖြစ်လာခြင်းပေါ်မှာကျွန်တော်တို့ကတော့ဒီစိုးရိမ်မကင်းဖြစ်မှုတွေဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့နေချက်ဆောင်ရွက်တဲ့ကိုရှိနေဒီတဲ့ရေကောက်ွေရေပေါ်တော့ဒီတာဝန်ရှိတဲ့သူတွေကနေပြီးတော့စနစ်တကျပြင်ဆင်ဖို့လိုပါတယ်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့နော်ဟိုရခိုင်ပြည်သူတွေထွတ်ထွတ်ချင်းရတီရောင်မျိုးနဲ့တင်မှာဆိုလို့ရှိရင်ဒီအကျံဖက်တက်ခဲမှုနဲ့ပတ်သက်ပြီးအထူးသဖြင့်တာဝန်ထမ်းဆောင်နေတဲ့နေချာဆောင်ရတက်ခွေမျိုးကိုနေပြီးတော့ဝမ်းဝမ်းပြီးတော့ရင်သူတက်ခဲအုပ်စုဖွဲ့တက်ခဲတာနဲ့ပတ်သက်ပြီးတော့ဒီမှာရခိုင်ဒေတာမနေကြတဲ့ဒီရခိုင်တိုင်းဒေသများတွေဆိုရင်မပြင်းဖြစ်နေပါလေရှင်ဆလွတ်တော်အနေနဲ့ကြတော့ကျမတို့အတက်နိုင်ဆုံးစူးစမ်းတော့ဖို့ရှိပါလေရှင
်ရခိုင်ပြည်နယ်တွင်းကလုံခြုံရေးအခြေအနေပေါ်မှာဆက်မအနေနဲ့ပေါ့နော်တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုဘလို့အကြံပေးချင်တာရှိပါလေရှင်
ရခိုင်ပြည်နယ်ဟာအခုလောလောဆယ်အနေထားရော2012နောက်ပိုင်းချင်းနေရအောင်နေပြီးကျွန်တော်လေးလာကြည့်တဲ့အခါမှာရခိုင်ပြည်နယ်မှာကျန်းဖက်တက်ခဲမှုများနေပြီးတော့ဒီဟိုဘက်ကတို့ကြိုကြားကြိုကြားဖြစ်တဲ့နောက်ပိုင်းမှာတော့ဇက်တိုက်ဇက်တိုက်ဖြစ်လာခြင်းပေါ့မှာကျွန်တော်တို့ကတော့ဒီစိုးရိမ်မကင်းဖြစ်မှုတွေဒီအောက်တိုဘာ9ရက်နေ့2016အောက်တိုဘာ9ရက်နေ့ကဖြစ်သွားတဲ့အခြေအနေမျိုးဆိုလို့ရှိရင်ဒီတောင်ပေါ်ထပ်ဆောင်နေတဲ့သူကိုအင်ဒိုက်အားတဲ့အစီအစဉ်တခြားပေါ့အကျန်းဖက်တာပေါ့နော်အမတန်မှစိုးရိမ်မကင်းဖြစ်မှုတွေဒီလိုမျိုးဖြစ်လာတဲ့အပေါ်မှာနေကြတာဒီရခိုင်ပြည်သူများအပေါ်မှာရခိုင်ပြည်နယ်မှာနေကြတဲ့တိပိနေပြီးနေကြတာနေကြတဲ့တိုင်းရင်းသားပြည်သူတွေအပေါ်မှာတော့ဒီချက်အလေးထားပြီးတော့လုံခြုံရေးပိုင်းဆိုင်ရာလှုပ်ဆောင်ဖို့လိုပါရဲ့ရှင
်ဒီကနေ့မှာပဲမောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဒုတိယသမ္မတဦးမြင့်စွေနဲ့ကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေတို့ဟာကော်မရှင်အနေနဲ့မောင်တော်ဒေသတွေမြေပြင်ကွင်းဆင်းဆောင်ရွက်မှုတွေနဲ့ကော်မရှင်ရဲ့သုံးသပ်ချက်အကြံပြုချက်တွေကိုရန်ကုန်မှာသတင်းစာရှင်းလင်းပြောကြားခဲ့ပါတယ်ကိုဖီအန်န်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့လည်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစ ကတစားကိုဩဂုတ်လကုန်ပိုင်းမှာပဲနိုင်ငံတော်သမ္မတနိုင်ငံတော်၏တိုင်နိုင်ငံပုဂ္ဂိုလ်နဲ့ပြည်သူတွေကိုအစီရင်ခံစာတင်သွင်းသွားဖို့ရှိတယ်လို့လည်းကော်မရှင်ဘက်ကပြောပါတယ်။အခုချိန်ထိကတော့ရခိုင်ပြည်နယ်ရသေးတောင်နဲ့မောင်းနှောဒေသတွေကအကြမ်းဖက်သမားတို့တမ်းမရရှိသူတို့ကိုဖမ်းဆီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတက်မတော်စစ်ကြောင်းဘက်ကနေမြေရှင်းလင်းနေပြီးလုံခြုံရေးတိုးမြှင့်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်းအမြံရုံးကလည်းသတင်းထုတ်ပြန်ထားပါတယ်။